American နိုင်ငံသားရေးဝန်ကြီးအနေနဲ့ History ဝန်ကြီးချုပ်နဲ့အခုသတင်းမလွှင့်ခင်လေးမှာပဲတွေ့ခဲ့ပါတယ်။ American နိုင်ငံသားရေးဝန်ကြီး Anthony Blinken အနေနဲ့ Television မြို့တော်ကိုဒီနေ့ရောက်သွားပြီးဝန်ကြီးချုပ် Benjamin Netanyahu နဲ့ Jerusalem မှာဒီနေ့တွေ့ခဲ့တယ်လို့ History ဝန်ကြီးချုပ်ယုံကခုနကပဲထုတ်ပြန်လိုက်တာပါ။နိုင်ငံသားရေးဝန်ကြီး Blinken အနေနဲ့ Gaza နဲ့ Lebanon စစ်ပွဲပဋိပက္ခရှော့ချရေးဝန်ကြီးချုပ် Netanyahu နဲ့တွေ့ပြီး Israel သမ္မတ Isaac Herzog နဲ့ကာကွယ်ရေးဝန်ကြီး Yoav ကလန်တို့နဲ့လည်းဆက်တွေ့မှာလို့အမေရိကန်ရာရှိတွေဘက်ကလည်းပြောထားပါတယ်။ဂါဇာစစ်ပွဲစပြီး၁၇ချိန်မြောက်အခုလိုရောက်လာတဲ့ဝန်ကြီးဘလင်ကန်အနေနဲ့ဂါဇာအပြည့်အဝပြန်ဆွေးနွေးဖို့လူသားချင်းစာနာမှုအကူအညီပို့ပေးနိုင်ဖို့နဲ့လေဗနွန်ဘက်ဟစ်ဘိုလာနဲ့စစ်ပွဲတွေရှော့ချရေးတွန်းအားပေးဖို့ရှိတယ်လို့ဒီအမေရိကန်ရာရှိတွေကဆက်ပြောပါတယ်။ဒါပေမဲ့ဘလင်ကန်အစ္စရေးမြို့တော်ကိုမရောက်ခင်နာရီပိုင်းလေးမှာပဲလေဗနွန်အခြေစိုက်ဟစ်ဘိုလာတွေအနေနဲ့တယ်လီဗစ်နဲ့ဟိုင်ဖာမြို့နားတွေကဣသရေလစစ်အခြေစိုက်စခန်းတွေကိုရော့ကက်ဒုံးတွေနဲ့ပစ်ခတ်ခဲ့တယ်လို့ပြောပါတယ်။ဣသရေလဘက်ကတော့လေဗနွန်ဘက်ကနေပစ်ထည့်လိုက်တဲ့ဒီရော့ကက်ဒုံးကြီးတွေကိုကြားဖြတ်ဖျက်ဆီးနိုင်ခဲ့တယ်လို့ပြောထားပါတယ်။ဒါအပြင်ဒီနေ့မှာပဲဣသရေလဘက်ကလည်းလေဗနွန်မြို့တော်ဘေရုတ်ရှိအဓိကအစိုးရစေယုံကိုတိုက်ခိုက်ခဲ့ပြီးအနည်းဆုံးလူဆယ်ဦးသေဆုံးကနောက်ထပ်58ဦးဒဏ်ရာရခဲ့တယ်လို့လေဗနွန်ကျန်းမာရေးဝန်ကြီးဌာနကပြောထားပါတယ်ခင်ဗျ။